လာမယ့်သတင်းနှစ်ပတ်အတွင်းအမေရိကန်သမ္မတတာဝန်ယူဖို့ပြင်ဆင်နေတဲ့ရွေးကောက်ခံအမေရိကန်သမ္မတဒေါ်နယ်ထရန့်ကဖလော်ရီဒါကသူ့နေအိမ်မှာအင်တာနက်ကသတင်းစာရှင်းလင်းပွဲကျင်းပပြီးသူ့ရဲ့နိုင်ငံသားရေးမူဝါဒတွေကိုရှင်းလင်းခဲ့ပါတယ်။ပြီးခဲ့တဲ့တစ်နှစ်ကျော်ကဟမတ်စစ်သွေးကြွအဖွဲ့ဖမ်းသွားတဲ့ဒဇဂါအလုံးပြန်လွှတ်ဖို့ပြင်းပြင်းထန်ထန်တောင်းဆိုထားပြီးဒီလိုမှမဟုတ်ရင်တော့ပြက်ပြက်သားသားပြင်းပြင်းထန်ထန်ဆောင်ရွက်မှုနဲ့ချုပ်ရမယ်လို့၆ချိန်တိတိပြောပါတယ်။အရှိလေဖိုင်ရေသူ့ရဲ့ကိုယ်စလဲရဲ့ဆစ်ဆက်ညှိနှိုင်းမှုတွေကိုမထိခိုက်စေလိုချောင်ဒါပေမဲ့သူသမရတာဝန်ယူချိန်မှာရက်လက်မထွက်လာရင်တော့အရှိအလဲပိုင်းဒေသမှာပြင်းပြင်းထန်ထန်ဆောင်ရွက်မှုနဲ့ကြုံကြရမှာဖြစ်ပြီးဒါဟာဟမတ်စ်အတွက်ရောဘသူအတွက်မှမကောင်းဘူးလို့ရွေးကောက်ခံသမရထရန့်ကပြောပါတယ်။ယူကရိန်းအရင်းနဲ့ပတ်သက်လို့တော့သူ့အနေနဲ့ရုရှားခေါင်းဆောင်နဲ့တွေ့ဆုံလို့တဲ့သဘောထရန့်ကပြောပါတယ်။ယူကရိန်းနိုင်ငံတွင်ပြည်ပခန့်တွေကိုရှင်းလင်းမယ်လို့အခိုင်အမာကတိပြုပေးမယ်ဘလို့ဆောင်ရွက်မယ်ဆိုတာကိုတော့မပြောပါဘူး။ကနေဒါနဲ့မက်ဆီကိုတို့အပေါ်တွင်းကုန်ကိုတုတ်ကောက်ဖို့ထပ်ပြီးတော့ချင်းချောက်တယ်လို့ကနေဒါဟာအမေရိကန်ရဲ့ပြည်နယ်တစ်ခုဖြစ်တဲ့ကြောင့်နောက်မက္ဆီကိုပင်လယ်ခွေ့ကိုလည်းအမေရိကန်ပင်လယ်ခွေ့ဖြစ်အမည်ပြောင်းမယ်လို့ထရန့်ကပြောပါတယ်။ဒိမတ်ရဲ့ကိုပိုင်အုပ်ချုပ်ခွင့်ရဂရင်းလန်ကိုအမေရိကန်တို့ဘယ်လိုရယူမလဲဆိုတာကိုလည်းထရန့်ကမပြောပါဘူး။ဒါပေမဲ့စီးပွားရေးလုံခြုံမှုအတွက်လိုအပ်တယ်လို့အင်ကာနစ်မှာသူကထပ်လောင်းပြောပါတယ်။ဂရင်းလန်နဲ့ပနားမရေလက်ချအရေးဆေးရဒါမှမဟုတ်စီးပွားရေးအရာအချက်မကိုက်ဘူးဆိုတာကိုဂရိပြုပြောနိုင်မလားဆိုတဲ့မေးခွန်းကိုတော့သူ့အနေနဲ့အမှမခံနိုင်ဘူးလို့ထရန့်ကပြောဆိုခဲ့ပါတယ်ရှင်။